မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပ
ါဒီ American ရွေးကောက်ပွဲဟာဒီကမ္ဘာနိုင်ငံရေးအခင်းကျင်းမှာပေါ့ဘယ်လောက်ထိရေးပါပါလဲ
စိတ်ရေးပါပါတယ်ဘာကြောင့်လဲဆိုတော့ဒီကမ္ဘာလုံးကစိတ်ဝင်စားစုံရွေးကောက်ပွဲဖြစ်ပါတယ် American ရွေးကောက်ပွဲဟာ American မှာဖြစ်တဲ့ဖြစ်ရတွေ American မှာအစိုးရအပြောင်းအလဲတွေဖြစ်လာရင်မူဟာရအပြောင်းအလဲဒီကမ္ဘာလုံးကိုရိုက်ခတ်နိုင်တဲ့အခြေအနေရှိပါတယ်ဒါပေမဲ့တစ်ဆက်တည်းမှာပြောသင့်တာကတော့ကမ္ဘာလုံးမှာဖြစ်နေကိစ္စတွေဟာလည်းပဲအမေရိကန်ရွေးကောက်ပွဲမှာပြန်လည်ပြီးတော့ရိုက်ခတ်မှုရှိပါတယ်ကမ္ဘာနဲ့ပြည်ဆက်နွယ်နေကျွန်တော်ဘာသွားသတိရလဲဆိုတော့ဟိုကဥရောပမှာဩစတြေးလျနိုင်ငံရဲ့ချန်ဆယ်လာမက်ထနစ်ပြောခဲ့တဲ့စကားတစ်ခုရှိတယ်။သမ်စီယာလီဇာစီမှာပြောတဲ့ When French sneezes Europe catches a cold ပြင်သစ်ကဟချိုးလို့ရှိလိုက်ရင်ဥရောပတစ်ခုလုံးအေးမီနှာစီးနေရပြီဆိုတာဘာကြောင့်လဲဆိုတော့ပြင်သစ်မှာတော်လိုင်းဖြစ်တော့အကုန်လုံးဥရောပကိုပြန်နှံ့သွားသလိုပဲဆိုတော့အခုလည်းပဲအမေရိကန်ကဟချိုးလို့ချင်တကဘာလို့နာစီအေးမီနေရပြီလို့ပြောရမယ့်သဘောပါပဲအမေရိကန်ရွေးကောက်ပွဲအသိအရေးကြီးပါသမ္မတရွေးကောက်ပွဲအဲ့ဒါကြောင့်ကမ္ဘာကလည်းပဲစောင့်ကြည့်နေရတာဖြစ်တယ်လို့ဥစွာပြောမှဖြစ်ပါတယ
်ဒီလာမယ့်နိုဝင်ဘာရွေးကောက်ပွဲမှာအခုလက်ရှိသမ္မတဘိုင်ဒန်နဲ့ဒီသမ္မတဟောင်းဒေါ်နယ်ထရမ့်တို့ rematch ပေါ့နော်ပြန်ပြီးတော့တွေ့ကြမယ့်အခြေအနေဖြစ်ပါတယ်အဲ့တော့ဒီပေါ်မှာရောဘယ်သူနိုင်ချင်ရှိပါလဲ
ကမ္ဘာကသိခဲ့ပါတယ်ကျွန်တော်မပြောနိုင်ဒီopening pool လို့ခေါ်တဲ့လူလူသဘောထားစစ်တမ်းလုပ်နေတဲ့နှစ်ပေါင်းများစွာလှုပ်လာတဲ့အဖွဲ့အစည်းတွေရဲ့လှုပ်ချက်တောင်မှပဲတကယ်ရလဒ်နဲ့လွယ်တတ်ပါတယ်2016တုန်းကဒေါ်နယ်ထရမ့်နဲ့ဟီလရီကလင်တန်တိုင်တဲ့အပွဲမှာဆိုရင်ဟီလရီကလင်တန်နိုင်မယ်လို့လူတော်တော်များများကိုတွက်ထားတယ်ပထမပိုင်းကဟီလရီအလားသာပဲနောက်ပိုင်းတဖြည်းဖြည်းဒေါ်နယ်ထရမ့်ထောက်ခံတဲ့မိကများလာပြီးတော့သူဒေါ်နယ်ထရမ့်နိုင်သွားတယ်ဆိုတော့သူတင်ခမရသိခဲ့ပါတယ်အခုအမေရိကန်ပြည်သူတွေဒီနေရာမှာသူရဲ့ဒီကဘယ် issue ဆိုခါတော့ဘယ်လိုအကြောင်းညာကိုသူတို့ဘယ်လောက်စွမ်းဆောင်ခံမလဲဆိုတာတီးပြီးဆုံးဖြတ်ကြမယ်ဆိုတော့သူတို့စစ်တမ်းတွေမှာတော့ဗာတွေ့ရဆိုတော့စီးပွားရေးကိုဦးစားပေးပြီးဆုံးဖြတ်မဲ့လူက69ရာခိုင်နှုန်းရှိတယ်။တခါကျမ်းမာရေးဆောင်ရှောက်မှုကိုတီးပြီးဆုံးဖြတ်မဲ့လူက68ရာခိုင်နှုန်းရှိတယ်။အဲနိုင်ငံကြီးရဲ့မူဝါဒနဲ့ပတ်သက်ပြီးတော့တီးဆုံးဖြတ်မဲ့လူက58ရာခိုင်နှုန်း60နီးပါးရှိတယ်။အဲဒီနောက်မှာမှာတာ illegal immigration ပေါ့တရားမဝင်နိုင်ငံတွေဝင်ရောက်တဲ့ကိစ္စဥရုယာဒီပြောင်းလာတဲ့ကိစ္စက50 40စသဖြင့်ဖြစ်သွားပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့လူတွေကဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုတော့ကျူတင်ပြီးတော့ခံမှန်းရဖို့ကတော့သိပ်မလွယ်ပါဘူးကျွန်တော်အဖြေအမှားပဲရည်တည်ပြပြောကြမှာဖြစ်ပါတယ်အ
ဲ့တော့ခုဒီ American ရေကောက်ပွဲကနိုင်ငံတကာကိုရိုက်ခတ်တဲ့အလားအလာပေါ့ဒီပေါ်မှာအဓိကဆွေးနွေးချင်ပါတယ်ဒီတော့အခုလက်ရှိပေါ့အနေထားမျိုးမှာဒီနိုင်ငံတကာအခင်းချင်းမှာဘယ်ပြဿနာအဓိကကြပါလဲUkraine ပြဿနာလားဂါဇာပြဿနာလား
အဲ့ဒီပြဿနာတစ်ခုချင်းပြောခင်နိုင်ငံကြီးဝါရနဲ့ပတ်သက်ပြီးတော့ဒီသမ္မတနှစ်ယောက်လုံးကတော့ American ရဲ့သူတို့ကပြောခဲ့သလိုပေါ့ American ရဲ့အကျိုးစီးပွားကိုလုတာပဲဖြစ်ပါတယ်ဆိုတော့အဲ့လိုဖော်ဆောင်တဲ့နေရာမှာတော့ Donald Trump ကတော့တင်ငရကနဲ့သိပ်ပြီးတော့ထက်ထက်ဝင်နေတာတဲ့သူဟာသူစီကြရည်တည်မဲ့အကျိုးစီးတဲ့နေရာမှာဘယ်သူမှမဆိုဆက်ဆံပြီးတော့လုတ်ပါပဲ liberal democracy သဘောတရားပါညာသူကြီးမှမဟုတ်ဘူးနမူနာတစ်ခုကြည့်ရင်သူရဲ့ပထမသမ္မတဖြစ်ခဲ့တဲ့ကသူမြောက်ကိုရီးယားလဲသွားပြီးတော့တွေ့ခဲ့တာပဲနိုင်ငံတကာကတုံးဝလက်မခံပဲပြစ်ပယ်ထားတဲ့အစိုးရမျိုးပေါ့လေအဲ့ဒီဟာကိုသူတွေ့ခဲ့တာပဲသူအဲ့လိုမျိုးလုတ်သွားမှာပဲ American အကျိုးအတွက်ဒါပေမဲ့သမ္မတ Biden ကြတော့သူကအုပ်စုဖွဲ့ပြီးတော့လာသူတို့ရဲ့ဘူဝါဒအတိုင်းပေါ်လေဒီမိုကရေစီလစ်ဘရယ်သဘောတရားကိုအခြေခံပြီးတော့တူရက်လူတွေနဲ့ပူပေါင်းပြီးတော့ဆောင်ရွက်သွားမယ့်သဘောရှိပါတယ်တကယ်တော့စီးရဲကာလအတွင်းမှာကို၌ကအမေရိကန်ဥဆောင်တဲ့ဒီမိုကရေစီအင်အားစုတွေနဲ့ဖီဂျာရက်တည်ပြီးတော့ဆိုဗီယက်ပြည်ထောင်စုကသူတို့အင်အားစုနဲ့သူတို့စီးပွားရေးအဖြစ်နိုင်ငံအဖြစ်ရက်တည်နိုင်ခဲ့ပြီးဖြစ်တယ်ဆိုတော့အဲ့ဒီလိုပြုတ်ပြက်ပြီးသွားတဲ့နောက်မှာလည်းပဲရုရှားတို့တရုတ်တို့ကအမေရိကန်နဲ့လူမခွဲပြီးတော့သီးခြားစီရက်တည်နေရတယ်အဲ့ဒီဟာကိုသူတို့နဲ့ဆန့်ကျင်ပြီးတော့ကိုယ့်ဘက်ပါမဲ့လူတွေကိုစီးုံပြီးတော့ပိုင်ထံကရက်တည်မဲ့သဘောရှိပါတယ်ဆိုတော့နိုင်ငံကြီးဝါရမှာအဓိကအဲ့လိုပြန်ရပါလိမ့်မယ်သူတို့ကအ
ဲ့တော့ဒီခုဒီပြဿနာတွေကိုတစ်ခုချင်းကြည့်မယ်ဆိုရင်လက်ရှိယူကရိန်းပေါ်မှာအမေရိကန်ရဲ့သဘောထားကဘယ်လိုရှိပါလဲသူစစ်ပွဲကလည်းကြာလာပြီဆိုတော့ပြည်သူတွေရဲ့သဘောထားကဘယ်လိုရှိပါလဲ
အမေရိကန်အများစုကတော့ယူကရိန်းကိုထောက်ခံတယ်ရုရှားကျူးကျော်မှုကိုဘယ်သူမှလိုလားရပါဘူး။ဒါပေမဲ့လည်းဒီယူကရိန်းစစ်ပွဲမှာစီးရဲအကူအညီလောက်တောင်ပေးရမလား။ပေးသင့်သလားဆိုတော့လူတိုင်းတွေးတော့လာတယ်စဉ်းစားလာတယ်။အဲ့လိုပေးနေတာကိုသိသဘောမကျတဲ့လူကပို့များလာပါတယ်။တချို့ကဒါကိုဘယ်လိုမြင်လဲဆိုတော့ it is a ဘယ်လို forever war အစင်းသဖြင့်ဖြစ်နေတဲ့စစ်ပွဲပဲဒီစစ်ပွဲဟာ။ဘယ်တော့မှစဉ်းစားမဟုတ်ဘူး။ဘာဖြစ်လို့ငါတို့ကဒီဟာကိုစီးရဲအကူအညီနေရမလဲဆိုတာ သမ္မတဘိုင်ဒန်အပေါ်မှာရဲ့မူဝါဒနဲ့ပတ်သက်ပြီးတော့အဲ့လိုမြင်လာကြတဲ့လူတွေအများကြီးရှိပါတယ်သူကသမ္မတဘိုင်ဒန်ကို၌ကလည်းပဲအာဖဂန်နစ္စတန်မှာဖြစ်နေစစ်ပွဲကိုအဲ့လို forever war ပဲထားဝရဖြစ်နေစစ်ပွဲဆိုပြီးတော့သူတို့နှုတ်ထွက်လာခဲ့တာပဲဆိုတော့အခုလည်းပဲဒေါ်နယ်ထရန့်တို့ဘက်ကဒီသဘောထားနဲ့သူတို့ထုံထက်လာနေတယ်ဆိုတော့ယူကရိန်းမှာသူတို့ဘက်ကအဲ့လိုတောင်းတနိုင်တဲ့သဘောရှိပါတယ်ဒါပေမဲ့လည်းဒေါ်နယ်ထရန့်ဘက်ကကြတော့ဘယ်လိုလဲဆိုတော့ဒေါ်နယ်ထရမ်ကတော့သူကပြောနေတာပဲသူသမ္မတဖြစ်နေ24နှစ်အတွင်းမှာဒီယူကရိန်းစစ်ပွဲကိုရလိုက်မယ်ဘာညာပြောတယ်သမ္မတပူတင်နဲ့သူကသိပြီးတော့စဉ်းစားကမရှိခဲ့တဲ့လူဆိုတော့သူတက်လည်းဖြစ်နိုင်တယ်ဆိုတော့တချို့ကအဲ့တော့ညှောမှန်းကြတယ်တကယ်လို့သမ္မတထရမ်ကသမ္မတဖြစ်လာခဲ့မယ်ဆိုရင်သူစီပူတင်နဲ့ညှိပြီးတော့ညီညာနဲ့နီနဲ့ထွက်ပေါက်ရအောင်လုပ်ထိုင်မလားဆိုတာသူကပြောလို့ညပဲသို့သော်တစ်ချိန်တည်းမှာလည်းနောက်ခုဖြစ်နိုင်လို့ကျွန်တော်ထင်တာကတော့သမ္မတဘိုင်ဒန်လက်ထက်မှာလည်းပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးတူရကီကိုသွားပြီးတော့တူရကီသမားအာဒိုဝန်နဲ့အစင်အာဒိုဝန်ကရုရှားနဲ့ဆက်ဆံရေးကောင်းတယ်သူကသိပါတဲ့နေရာဖြစ်တယ်နေတူဖွဲ့ပြီးသူကတဆင်စီဇာဖို့ပြောနေတဲ့စကားတွေလည်းရှိတယ်ဆိုတော့ကမန်ဂျက်တွေအမျိုးမျိုးရှိနေရပါတယ်သူတို့နှစ်ယောက်ရဲ့ချင်းကပ်မှုကတော့အဲ့လိုကွဲလွဲပါတယ်ယူကရိန်းကိစ္စမှာ
အဲ့နောက်တစ်ခုကတော့ဂါဇာကိစ္စပေါ့ဒီဂါဇာနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်ကပြီးခဲ့တဲ့အပတ်တုန်းကပေါ့ဒီအော်နိုင်ငံတော်အခြေပြမင်းကမှပြောသားရရှိပါတယ်နှစ်ပြည်တော်မူဝါဒကသာအဖြေဖြစ်လိမ့်မယ်ဆိုပြီးပြောသားပါတယ်ဒီတော့ဂါဇာနဲ့ပတ်သက်တဲ့အမေရိကန်ရဲ့သဘောထားကပါ哦အ
ဲ့ဒီမူဝါဒဟာခေတော့လက်တွေ့ကြပါတယ်နိုင်ငံတော်ကလည်းပဲနှစ်ပြည်တော်စနစ်ဖြစ်မှသာဖြစ်မယ်ဆိုတာအဓိကပြဿနာကနေတညာဟုကလက်မခံပါဘူးနေတညာဟုနဲ့သမ္မတဘိုင်ဒန်ကြားမှာလည်းပဲသိပြီးတော့သဘောထားရင်းကင်းကွက်လဲနေတညာဟုကသူရတဲ့ military policy ဘာစစ်နဲ့တာဖြစ်ရှိမယ်ဆိုရဲမူဝါဒကိုသမ္မတဘိုင်ဒန်ကမကြိုက်ဘူးညီညာရေးစစ်ဆေးစီရင်တယ်ခင်ဗျားအဲ့လိုတိုက်နေခြင်းအပြင်ခင်ဗျားကိုနိုင်ငံတော်ကမုန်တီးသွားလိမ့်မယ်နိုင်ငံတော်ထောက်ခံမှုခင်ဗျားဆုံးရှုံးမယ်ခင်ဗျားတို့နိုင်မှာမူပြောတာကိုဝန်ကြီးချုပ်နေတဲ့ညာဟုကလုံးဝလက်မခံဘူးဆိုတော့သမ္မတဘိုင်ဒန်ကအဲ့လိုမပြောနိုင်တော့သိပြီးတော့သူ့ကိုလူကြိုက်မများဘူးဖြစ်လာတဲ့လူဟာတကယ်တရားကိုမပြောနိုင်ဘူးတချို့ကလည်းပဲသမ္မတဘိုင်ဒန်တစ်ဖက်ကသာအဲ့လိုပြောပြောနေပြီးတော့တကယ်တမ်းထိတိယောက်တားကျင်စိတ်ကောင်းရှိရလားဘာကြောင့်စီးရီကူညီပင်းလဲအီရောဘာညာဆွေပြောကြတာလေးရှိရဆိုတော့တကယ်စမ်းမှာသမ္မတဘိုင်ဒန်ရဲ့ popularity လူကြိုက်များမှုကတဖြည်းဖြည်းတဖြည်းကျဆင်းလာတယ်လို့ပြောမှဖြစ်ပါတယ်အထူးသဖြင့်ပဲပြီးခဲ့တဲ့ Michigan မှာလား primary လို့တော့တချို့ကတော့ uncommitted policy ပဲသူဘာမှမပြောဘူးတကယ်စမ်းနဲ့ပတ်သက်ပြီးတော့ဘိုင်ဒန်ရဲ့ကစားမူရတော့မကြိုက်တဲ့အတွက်ကြောင့်မင်းပြပဲနေမယ်ဆူရတော့မှပြောခဲ့တဲ့လူသင်းသင်းချီပြီးရှိရဲဆိုတော့နည်းနည်းကြမ်းမှဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်သမ္မတဘိုင်ဒန်ကတော့နည်းနည်းတနည်းနည်းကြံစီရပါလိမ့်မယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လူကြိုက်နှောင်းမှုတက်ဖို့အတွက်
အဲ့တော့ဒေါ်နယ်ထရမ့်ကရော तू ကဒီရွေးကောက်ပွဲမှာသမ္မတဘိုင်ဒန်နဲ့ rematch ဖြစ်လာမယ့်အခြေအနေဖြစ်နေတော့လေ
ဒေါ်နယ်ထရမ့်ကတော့ဘာမှဒီပြသူရဲ့မူဝါဒဟာဣသရေလနဲ့ဂါဇာစစ်ပွဲဒီဂါဇာမှာဖြစ်နေတဲ့ပြဿနာဆိုင်မူဝါဒဘယ်လိုဆိုတာဒီဝင်ထုတ်ဖို့ပြောကြတာမရှိသေးပါဘူးဒါပေမဲ့သူဘာပြောလဲဆိုတာတော့ရှိတယ်သူကနိုင်ငံတစ်ခုထဲမှာထည့်ပြောငါသမ္မတဖြစ်ခဲ့တုန်းကဣသရေလဟာ very safe တဲ့လုံုံနေအဲ့လိုနောက်သူသမ္မတဖြစ်လာရင်ဣသရေလဘယ်တော့မှအတိုက်ခံမှာမဟုတ်ဘူးဆိုတာလည်းပြောတယ်သူကဒီကအဖြစ်ကဒီ Hamas to Hezbollah ကအီရန်ကထပ်ပန်ထားတဲ့အဖွဲ့တွေဆိုပြောရမလားအဲ့တော့ဒေါ်နယ်ထရမ့်ကသူသမ္မတဖြစ်ခဲ့တော့ကအီရန်ကသူ့ရဲ့ proxy ဘောက်ကနာပြောတဲ့ Hamas ဘာလို့မထောက်ပံ့နိုင်အောင်ငါလုပ်ခဲ့တယ်ဆိုတော့လည်းပြောတယ်သူကဆိုတော့သူကမူတော့အဓိကမထုတ်ပြန်ဘူးဒါပေမဲ့သူ့ရဲ့ Israel ဆိုင်ရာသမ္မတဖြစ်ခဲ့ပြီလို့ဒေါ်နယ်ထရမ့်လက်ထက်တုန်းကအဲ့ဒီလူကတော့ပြောတယ်ဟာ Israel ကနိုင်ရမယ်ဒီစစ်ပွဲကိုပါဖြစ်တယ်ဆိုပြီးတော့ဒါ Trump ရဲ့အဘော်ဟုတ်ဟုတ်တော့မပြောတတ်ဘူးဒီသတင်းကိုဖော်ပြတဲ့အခါမှာအဲ့ဒီသမ္မတနဲ့ Trump နဲ့လက်ဆွဲနှုတ်ဆက်တဲ့ပုံကိုပြပြီးတော့မီဒီယာတွေကအဲ့ဒီထောက်ရေးထားတွေ့ရဆိုတော့ဒါမီဒီယာတွေရဲ့အဲ့လိုတွေးစရာဖြစ်အောင်အများကြီးလေးကြတော့မပြောတတ်ဘူးဆိုတော့နှစ်ယောက်လုံးကလည်းပဲဒီကိစ္စမှလည်းပဲအပြတ်တော့ပြောလို့မရဘူးပေါ့လေမက်ဆန်နာရှင်ကဆူဖြတ်လိုက်မှဖြစ်ပါတယ်အ
ဲ့တော့ဒီမှာ American ရေးကောက်ပွဲတို့နိုင်ငံခြားရေးမူဝါဒတို့ဒီကမ္ဘာလက်ရှိအခင်းကျင်းတွေကိုပြောမယ်ဆိုရင်တရုတ်ကိုလည်းမေ့ထားလို့မရဘူးထင်ပါတယ
်
ဆိုတော့ American နဲ့တရုတ်ရဲ့ဆက်ဆံရေးအခြေအနေရော
အမေရိကန်တရုတ်ဆက်ဆံရေးသမ္မတဘိုင်ဒန်တို့အုပ်စုကောထရမ့်အုပ်စုကောတရုတ်ကိုသူတို့ကဒါအဓိကအဖြစ်သူတို့စင်ခေါ်နေတဲ့လူဆိုတော့နှစ်ဖက်လုံးမြင်ပါတယ်ဒါပေမဲ့သမ္မတဘိုင်ဒန်ကငါတို့ဟာသူတို့ပြိုင်ဘက်လို့သဘောထားမှာစီးပွားရေးအဖြစ်ငါတို့သူတို့အဓိကပြိုင်ဘက်ကြီးဖြစ်တယ်ဆိုတော့သူကအဲ့ဒါကိုထားတယ်စီးပွားရေးအဖြစ်သူတို့ပူပေါင်းဆောင်ရွက်တဲ့အပိုင်းလည်းပဲရှိတယ်သူကအဲ့ဒီမှာဒီအဖြစ်ပြိုင်ဆိုင်မှုတွေကိုဘာညာတို့ ကံွက်တဲ့ဟန်တာရဲတိုင်ဝမ်တို့ဘာလို့ကစီအမထရမ့်တို့အစုကတော့ဒီ Republican 60 ကျော်90ရာခိုင်နှုန်းနီးပါးလောက်ကဘယ်လိုမြင်လဲဆိုတော့ NDA ကြီးရဲ့ threat ချင်းကြောင့် critical threat သို့သုံးတာပေါ့လေဗျာအဓိကချင်းကြောင့်မှုဤတည်းဖြစ်တဲ့တရုတ်ကအမေရိကန်အတွက်ဆိုတော့စီးပွားရေးပြိုင်ဘက်တွေကချင်းကြောင့်မှုအဖြစ် Trump တို့ကမြင်တယ်အဲဒီ Republican တော်တော်များများကလည်းအဲ့လိုမြင်ကြပါတယ်ဆိုတော့ Trump ကတော့ပြည်တွင်းမှာပဲအဲ့ဒါ protectionism ခေါ်တာပေါ့ကုန်သွယ်ရေးမှာနိုင်ငံသားအခွင့်အရေးတိတ်တိုးမြင့်ပြီးအချမ်းတန်းကောက်တယ်သူတို့ပြည်စည်းမဝင်နိုင်အောင်လုပ်မယ်နောက်ပြီးလုပ်ငန်းကုန်ထုတ်လုပ်ငန်းတွေကိုလည်းဖြစ်နိုင်အဲ့ဒီတရုတ်တို့ဘာလို့မသွားပြည်တွင်းမှာပဲလုတ်ခိုင်းမယ်ဆိုတော့ပြည်တွင်းမှာအလုတ်ကန်ပြီးပုံများပြီးတော့ပူဖြစ်မယ်ဆိုတော့အဲ့ protectionist ကကွယ်တဲ့စီးပွားရေးဝါရပုံမှန်နဲ့လုတ်တယ်ဘိုင်ဒန်ကတော့အဲ့လိုမဟုတ်ဘူးဆိုတော့စီးပွားရေးအဖြစ်အရောင်းတို့ပူပေါင်းဆောင်ရစီးရေးမဟာဗျူဟာရေးပြန်ဆိုင်မှုတွေပဲငါတို့အဓိကထားမယ်ဆိုပြီးလုတ်ကြပါတယ်ဆိုတော့တရုတ်ကလည်းပဲအဓိကလူတွေစဉ်းစားကြမဲ့ပြဿနာတစ်ခုဖြစ်ပါတယ်ဒါမှန်ပါပဲ
နောက်ဆုံးမေးချင်တာကဒီ American ရွေးကောက်ပွဲကမြမအရေးရောဘယ်လိုရိုက်ခတ်နိုင်ပါလဲ
ဟာစဉ်းစားတဲ့ကိစ္စပါပဲမြမအရေးကိုမြမရေးနဲ့ပတ်သက်ပြီးတော့သမ္မတဘိုင်ဒန်လက်ထက်မှာပေါ့လေကွန်ဂရက်ကတော့ဒါဘာမာအက်ကိုပြဋ္ဌာန်းခဲ့တယ်ဒါပေမဲ့သမ္မတဘိုင်ဒန်ကအတိအကျဒီဟာကိုလိုက်နာပြီးတော့အပြေအဝအကောင့်ထဲပေါ်ရခက်နေတဲ့အကောင့်ထဲမဖော်ဘူးဆွေးဝေးဖက်နေသို့တော်လည်းပဲဆက်ဆံရေးမှာတော့သမ္မတဘိုင်ဒန်လက်ထက်မှာ NUG တို့ဘာလို့ဒီမှာရုံးနေပါလဲဖွင့်လို့ရတယ်ဆိုပြီးတော့သူတို့လှုပ်ရှားမှုကဒီမှာအခြေစိုက်ပြီးတော့နိုင်ငံတကာလှုပ်ရှားမှုကဒီမှာအခြေစိုက်ပြီးလုပ်နေရတယ်တွေ့တယ်ဆိုတော့ဒါတစ်ပိုင်းပေါ့လေသမ္မတထရမ်သမ္မတထရမ်ကတော့သိစိတ်ဝင်စားသူတို့အကျိုးနဲ့တိုက်ရိုက်မထိတွေ့ရင်ဒီဆိုင်မှာမဟုတ်ဘူးလို့ထင်ပါတယ်ကျွန်တော်ပမခဆရာကြီးစတိုင်ဘတ်ပြောတာကိုသတိရတယ်ပထမတစ်ကြိမ်ဒေါ်နယ်ထရမ်သမ္မတဖြစ်လာတော့အဲ့ခါမှာရခိုင်ပြည်မှာပဋိပက္ခတွေဖြစ်နေအဲ့တော့ကျွန်တော်သူ့မိတော့ဒီဒေါ်နယ်ထရမ်ကရခိုင်ပြည်ဆိုတာဘယ်မှာရှိမလဲသိမယ်လို့ငါမထင်ဘူးကွာဆိုတော့အဲ့လိုဟုတ်ပါတယ်အဲ့ဒါသိဖြစ်နိုင်တယ်သူကသူကစိတ်ဝင်စားဘူးဒါပေမဲ့အဲ့ဒီမြန်မာနိုင်ငံကိစ္စဟာသိပြီးတော့အရေးကြီးတဲ့အမေရိကန်အကျိုးစီးပွားကိုတိုက်ရိုက်ထိတွေ့လာပြီးပတ်သက်လာပြီးဘာညာဆိုရင်တော့သူကတခုခုဝင်လို့ပါလိမ့်မယ်သူဖွင့်ရင်တော့သူကသိပြီးတော့ယူဆိုင်လို့မှမဟုတ်ပါဘူးသို့တော်လည်းပဲအဲ့ဒီသူတို့ပါတီထဲမှာမစ္စမစ်မကွန်နယ်တို့လိုအစိမ်းဝါကြီးတဲ့ပုဂ္ဂိုလ်တွေရှိနေတယ်ပေါ့လေနိုင်ငံရေးအဖြစ်ဒီကောင်ဒီဆန်နစ်ပါဆိုတော့သူတို့ကတော့ဆက်လက်ပြီးတော့ကြိုးစားမှာပဲအစိုးရအနေနဲ့ကတော့သမ္မတဘိုင်ဒန်လက်ထက်မှာလောက်တောင်မှအရေးယူလုပ်ပါမလားဆိုတော့စဉ်းစားကြပါ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါတယ်ခင်ဗျ